ရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်တွေနဲ့ပါလာတဲ့ရိုဟင်ညာကလေးငယ်တွေပညာရေးမထိခိုက်စေဖို့နဲ့စနစ်တကျပညာဆက်လက်သင်ကြားနိုင်ရေးအတွက်ကျောင်းဆရာတွေနဲ့ကုလအဖွဲ့တွေဘက်ကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။တင်ထောက်ကူပစ္စည်းတွေအပါအဝင်လက်တလောကလေးငယ်အရေးအတွက်နဲ့ကျောင်းဆောင်တွေဆက်ပြီးတော့တိုးချဲ့ပေးဖို့စခန်းတာဝန်ရှိသူတွေနဲ့ကုလကိုတောင်းဆိုထားတယ်လို့မြမသင်ရိုးညွန့်တန်းအတိုင်းဆက်ပြီးသင်ကြားနိုင်ရေးကလေးဆောင်ရွက်နေကြတယ်လို့သိရပါတယ်။အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်
မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချီထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တွေနဲ့ပါလာတဲ့ကလေးငယ်တွေပညာဆက်လက်သင်ကြားနိုင်ရင်းနဲ့သူတို့အတွက်တင်ထောက်ကူပစ္စည်းတွေနဲ့စာသင်ကျောင်းတွေအလုံးလောက်ရနိုင်ရင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုထားတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံရောက်ရှိနေတဲ့ကျောင်းဆရာတွေကပြောပါတယ်။ရခိုင်ပြည်နယ်မောင်နှံမြို့နယ်မှာကျောင်းဆရာလုခဲ့ပူခဲ့တဲ့အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆတ်ဘဇားအနီးကုတုပလောက်ဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဦးမောင်မောင်ကတော့ကလေးငယ်တွေပညာရေးမထိခိုက်ရအောင်နဲ့ပညာဆက်လက်သင်ကြားနိုင်ရေးကုလတာဝန်ရှိတဲ့သူတွေကိုတောင်းဆိုဆောင်ရွက်နေတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ကျွန်တော်ဒီမှာကလဲတွေကပညာမဖိနေဘူးတော့ကျွန်တော် UNESCO နဲ့အခြား NGO ကိုစဉ်းစားပြီးကြားပြီးတော့ကျွန်တော်ကလဲတွေဘာတွေပညာသင်ကြားလို့အရာကတော့ကျွန်တော်စူးစမ်းနေကြတယ်ကျွန်တော်အခုကျွန်တော်သင်ပြရတာကတော့ပထမပိုင်းမှာဟိုကဘာကလို့သမကအတရမျိုးလာရချင်မှာကျွန်တော်ပညာရနေတဲ့ဆက်ပြီးတော့ကျွန်တော်သင်ပြရရှိတယ်ဒီမှာကလေးလေးတော်တော်များတယ်အဲ့ဒါကိုကျွန်တော်ဒီမှာကလေးတွေကိုအတော်ဒီမှာအဆောင်တွေဘာတွေပရောချောင်းတွေဘာတွေဆောက်ကညောင်းတွေဘာတွေဖွင့်ပြီးကိုဆိုလို့ဆိုရင်ကျွန်တော်ဒီမှာရှိတဲ့ဒေါ်ဟင်ဂျာလူမျိုးတွေကကျွန်တော်မြန်မာစာနဲ့တခြားအင်္ဂလိပ်စာဒီမှာရှိတဲ့တာတွေကိုသင်ပြဆက်ကျွန်တော်ကျူတာနေတယ်အဲ့ဒါကိုကျွန်တော်အချင်းပြီးချင်းတယ်အဲ့ဒီမြန်မာနိုင်ငံကလာရတော့ပြလာကြတဲ့လူတွေကမှ side dam cool dam out dam အဲ့လိုကလေးကျောင်းသားတွေလည်းပါတယ်အဲ့ဒီကျောင်းသားတွေအတွက်ကျွန်တော်လက်တန်းနဲ့တခြားမူလာရောတခြား
ကုလသမဂ္ဂအတွင်းမှုချုပ်ပါဝင်နိုင်ငံတကာကအဖွဲ့အစည်းကတာဝန်ရှိတဲ့သူတွေရိုဟင်ညာဒုက္ခသည်စခန်းတွေကိုလာရောက်ကြတဲ့အချိန်တိုင်းသူတို့နေနာခဲ့ရတဲ့လူခွေချိုးပေါက်ခံရမှုတွေဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုတောင်းဆိုချိန်တိုင်းမှာရိုဟင်ညာကလေးငယ်တွေပညာရေးမထိခိုက်စေဖို့နဲ့ပညာဆက်လက်သင်ကြားနိုင်ရေးကိုလည်းအဓိကထားတောင်းဆိုခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆတ်ဘဇားအနီးဘာလူခါလေးဒုက္ခသည်စခန်းတွေဦးဤဆလန်ကပြောပြပါရတယ်။
ဒီမှာရောက်လာတဲ့ Spotify နဲ့ဟမရာဝိုင်းစပယ်ရတယ်လို့ကိုတဘလာတို့ကောက်ကစခန်းတို့ရောက်လာပါတယ်အဲ့မှာမြန်မာနိုင်ငံရဲ့အချက်အလက်ပြစ်စာကိုလည်းဆင်းနေကြတယ်။နောက်ပညာရေးပိုင်းကလည်းကျွန်တော်တို့လည်းဆင်းနေကြကြပါတယ်။ပညာရေးအချက်တော့ဒီမှာတော့လွတ်လွတ်လပ်လပ်ရှိပါတယ်ဒါပေမဲ့ကျောင်းဆောင်တွေဆောက်လုပ်တာမရှိသေးဘူးဒီမှာ people of ဒုက္ခစစ်တဲ့ claim မှာပဲလောလောဆယ်တင်ကြပြနေရတယ်။အဲနောက်စနစ်တကျဆောက်လုပ်ခွင့်ရရှိဖို့နဲ့ကျေးဇူးပေါ်ရပင်ကြခွင့်အရာရှိသွားတဲ့ကျွန်တော်ဘက်ကတောင်းဆိုချက်ကြပါမယ
်လောလောဆယ်မှာတော့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့အကူအညီနဲ့ပညာသင်ကြားပေးနေတယ်လို့ရခိုင်ဘက်ကထွက်ပြေးလာတဲ့ကျောင်းဆရာတွေဘာသာရေးဆရာတွေရဲ့အကူအညီနဲ့မြန်မာစာနဲ့အင်္ဂလိပ်စာသင်ရိုးညွှန်းတွဲနေဆွဲပြီးတော့လဲပညာဆက်ပြီးသင်နိုင်အောင်ကြိုးပမ်းပေးနေကြတယ်လို့သူတို့ကပြောပြပါတယ
်ဒီမှာတော့ဒီဘီဝါဒက်ဘက်ကအဖွဲ့အစည်း NGO အဖွဲ့အစည်းတစ်ခုကလည်းကျောင်းဆောင်တွေပညာသင်ကြားခွင့်ဖြစ်ကြတာရှိတယ်နောက် UNICEF UNESCO တို့ပြုပေးကြလဲပညာရေးအဖွဲ့အစည်းအတော့ဖန်ဖြစ်တာရှိပါတယ်နောက်ကုသေပညာသင်ကြားခွင့်ရရှိဖို့အတွက်ကျွန်တော်ဘက်ကတောင်းဆိုခဲ့တာပါနောက်တီယိုစာဝန်တော်ဒီမှာအခက်အခဲကြုံတွေ့နေရတာရှိပါတယ်အဲမြမသာကိုအတိတ်ကကျွန်တော်ဦးစားပေးသင်ကြားခွင့်ရရှိဖို့အတွက်မြမတရားရောက်လာတဲ့ကျောင်းဆရာတွေတော့ဒီမှာလောလောဆယ်သူတို့ကသင်ကြားပေးနေပါတယ
်ဦးဤစလန်ပြောပြခဲ့တာပါဦးမောင်ဆက်ပြီးပြောပြခဲ့တာကတော့
အခုတော့လောလောဆယ်ကျွန်တော်ဒီမှာရှိတဲ့ UNICEF အဲ့ဒီမှာရှိတဲ့ Injuria သူတို့ကလေးတွေကိုပညာသင်ကြားဖို့ဆိုပြီးတော့အဆောင်တွေဘာတွေ Sophie တဲ့တာရှိတဲ့တချို့နေရာတွေမှာအဲ့ဒီနေရာမှာသူတို့ကကလေးတွေဘာတွေကိုသူတို့ကပညာသင်ကြားနေတာရှိတယ်တချို့နေရာတွေမှာနေရာ300အဲ့လိုမျိုးရှိတဲ့ Injuria ဒီမှာကလေးလည်းတော်တော်များတယ်အဲ့ဒါကိုကျွန်တော်ကဒီမှာကလေးတွေကိုအတော်ဒီမှာအဆောင်တွေဘာတွေသူတို့ချောင်းတွေဘာတွေဆောက်ကညောင်းတွေဘာတွေဖွင့်ပြီးကိုဆိုလို့ဆိုရင်ကျွန်တော်ဒီမှာရှိတဲ့ဒေါ်ဟင်ဂျာလူမျိုးတွေပါကကျွန်တော်မြန်မာစာနဲ့တခြားအင်္ဂလိပ်စာဒီမှာရှိတဲ့တာတွေကိုသင်ပေါ်ဆက်ကျွန်တော်ပြောပြနေတယ်အဲ့ဒါကိုကျွန်တော်အချင်းပြချင်တယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ညာဒုက္ခသည်စခန်းပေါင်း20ကျော်ရှိနေပြီးတော့အဲ့ဒီတွေကစခန်းတချို့မှာတော့ကလေးငယ်တွေအတွက်ပညာသင်ဆောင်တွေဖွင့်လှစ်ပေးထားတာဖြစ်ပါတယ်လက်တလောမှာတော့ဒုက္ခသည်စခန်းတွေမှာမုတ်တုံမိုးရာသီကာလလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးတော့မြေပြိုကျမှုတွေရှိတာကြောင့်ကလေးငယ်တွေရဲ့စာသင်ကျောင်းစာတွေခိုင်ခန့်မှုရှိအောင်နဲ့မပြိုကျရအောင်လို့စခန်းတာဝန်ရှိတဲ့သူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်မြန်မာပြည်ဘက်ကထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်တွေကိုတော့မြန်မာအစိုးရဘက်ကရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးမြန်မာနိုင်ငံ ငံဘက်မှာတော့ရခိုင်ပြည်တွေကရိုဟင်ဂျာဗိုလ်စလီတွေဟာသူတို့ပညာသင်ကြားခွင့်အတွက်အကန့်အသတ်တွေနဲ့ပိတ်ပေတားဆီးမှုတွေရှိခဲ့ပြီးတော့အခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာတော့ရိုဟင်ဂျာကလေးငယ်တွေပညာဆက်လက်သင်ကြားနိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်။